စကိုင်းတိုင်းဝက်လက်မြို့နယ်အတွင်းကတမာယိုကျေးရွာကိုမြန်မာစစ်တပ်ကမတ်လ18ရက်နေ့ကအင်အား200ကျော်နဲ့ဝင်ရောက်ပြီးဖုံးကြီးကြောင့်အပါဝင်နေအိမ်200ခန့်ကျော်ကိုမိရှုရာမှာအသက်80ရွယ်အဖွားတို့နဲ့တိစုံကလေးလို့ဆိုပါတယ်။ဒါပြင်စစ်တပ်ကဒေသခံတချို့ကိုလည်းဖမ်းဆီးသွားတယ်လို့တမာယိုကျေးရွာဒေသခံတွေကပြောပြပါတယ်။ဒီတောက်တရင်ပြည်ပကြက်ကိုအခြေခံပြီးမတ်စုမုံကပြောပြပေးပါရှင်။
ပြီးခဲ့တဲ့မတ်လ16ရက်နေ့နေ့လယ်12:00ဝန်းကျင်လောက်မှာစကိုင်းတိုင်းဝက်လက်မြို့နယ်တမာယိုးစံပြကျေးရွာကိုရွာသားကြီးစံပြကျေးရွာမှာစခန်းချနေတဲ့စစ်တပ်ကအင်အား200ကျော်နဲ့ရွာပတ်လည်ကိုစစ်ကြောင်း3ကြောင်းခွဲပြီးတော့ဝင်ရောက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တမာယိုးစံပြကျေးရွာဟာအင်ဂျီတထောင်နီးပါးရှိတဲ့ကျေးရွာကြီးဖြစ်ပါတယ်။ဒီစစ်ကြောင်းကလက်နက်ကြီးလက်နက်ငယ်တွေနဲ့
ံတွေကပြောပါတယ်။လက်တလောဖုံကြီးเจ้าမှာဒေသခံတချို့စစ်ဘေးရှောင်ပြီးတော့နေထိုင်တတ်တာကြောင့်ဖုံကြီးเจ้าမှာဒေသခံတချို့စစ်ဘေးရှောင်ပြီးနေထိုင်တတ်တာကြောင့်ဖုံကြီးเจ้าကိုပါဥတီပြီးတော့မီးရှို့ဖျက်ဆီးခဲ့တယ်လို့တမာယိုးကျေးရွာကဒေသခံတဦးက VOA မြန်မာပိုင်းကိုပြောပြပါတယ်
။ကျွန်တော်တို့တမျိုးတံပြားကျေးရွာဆိုလို့ရှိရင်အင်းအား260ပေါ့စစ်ကြောင်းကအဲ့ဒီ260တွေကမှစစ်ကြောင်းက3000ခွဲပြီးတော့မှဝင်တော့ဆိုတော့ရွာထဲမှာဖြန့်တာပေါ့နော်သူတို့ကဖြန့်ဝင်လာပြီးတော့ရွာကိုမီးရှို့တယ်ပေါ့အဲရွာရှိကြာကိုယ်အင်တန်းလေးကနေမှဒီရွာမကြီးလေးပေါ့အဲ့လိုဖြန့်ရှို့တာပေါ့အချို့လည်းတနက်နေ့ပြစ်ပြီးတော့မှရှို့တာမျိုးပေါ့အင်ဂျီကတော့ကျွန်တော်တို့ပြောမယ်ဆိုရင်တော့285အင်ပေါ့285အင်ဆိုတာကတော့လူနေရဆိုရင်283အင်ပေါ့နော်ဘုန်းကြီးကျောင်းကတန်ခါကောင်းတစ်ဆောင်ရယ်ကိုယ်စွမ်းသာဆောင်တဆောင်ရေပေါ့နော်အဲ့ဒါရောပေါင်းမှ285အိမ်ပေါ့ဘုန်းကြီးကျောင်းကိုလည်းပြတ်မှတ်ထားတဲ့ပုံစံမျိုးပါပဲရည်ရဲချက်ရှိရှိရှုတဲ့သဘောပါပဲအရာကြီးရတာရောပေါ့နော်ဟိုလိုကူးပြီးလောင်တဲ့ဟာမျိုးလည်းမဟုတ်ပါဘူးအဲ့ဒါလေဒီလူတွေကဘုန်းကြီးကျောင်းမှာပဲအားကိုးတယ်ပေါ့ဘုန်းကြီးကျောင်းမှာပဲနေတယ်ထိုင်တယ်ပေါ့အဲ့ပုံစံမျိုးလေးကြောင်းမလို့ထင်တာပဲ
တမယိုးစံပြကြီးရွာကိုစစ်ကောင်စီတက်တည်မီးရှို့တဲ့အချိန်မှာလေးဖြတ်နေတဲ့အသက်80အရွယ်အဖွားကိုတဦးလဲမီးလောင်တေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါရယ်ဒီစစ်ကောင်စီစစ်ကြောင်းဟာ18ရက်နေ့မှာကြေးရွာတွင်ကဒေသခံအများအပြားကိုဖမ်းဆီးခဲ့ပါတယ်တချို့ကိုပြန်လွှတ်ပေးခဲ့ပြီးတော့10ယောက်ကိုတော့မုံရွာအထိဖမ်းဆီးခေါ်ဆောင်သွားတယ်လို့ဒေသခံတွေကပြောပါရယ်အဲ့ဒီ10ဦးထဲက6ဦးကိုတော့မတ်လ18ရက်နေ့မှာမုံရွာမြို့အရောက်မှာပြန်လွှတ်ပေးခဲ့ပြီးတော့ကျန်တဲ့၄ဦးကတော့တရင်အစာအနာမရပဲပျောက်ဆုံးနေတယ်လို့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့ဝင်တဦးကအခုလိုပြောပြပါတယ်
။ဟိုတရားခံနေနဲ့ပါသွားတာပေါ့လေ။အင်းတရားခံနေရာခုချိန်ဆိုရင်မုံရွာဦးမှတရားခံအဲ့နေရာမုံရွာဦးတရားခံ၁၀ယောက်ပါသွားတာမှ၆ယောက်ပဲပြန်လွှတ်လိုက်တယ်ပေါ့နော်။ကျန်တဲ့၄ယောက်ကတော့ခုချိန်ထိတရင်မရသေးဘူးပေါ့။ဒေသနေမှာဘယ်စစ်ကောင်းကိုမှပါသွားတယ်ဆိုရလဲကျွန်တော်တို့ကမသိရသေးဘူး။မောရမရှိနေသေးလားဆိုတော့လည်းကျွန်တော်တို့ကမသိရသေးဘူးကြည့်။ဒါကံဒီပါလို့လေဆိုရလေသူတို့ရဲ့ကားတွေပေါ်မှာကျွန်တော်တို့ဒေသခံတွေကိုမှတစ်စီးစီးတဲ့စီးရတာမဟုတ်ဘူးကြည့်။၂ယောက်တစ်စီးဘိုလ်လိုပေါ့၃ယောက်တစ်စီး၄ယောက်တစ်စီးပေါ့နော်။အဲ့လိုမျိုးတွေပဲစီးရတာကြည့်။ကားပေါ်မှာဆိုခွဲခေါ်သွားတာပေါ့
။လက်ရှိမှာတော့စစ်ဘေးတိမ်းရှောင်နေရတဲ့ဒေသခံတွေကကြေးရွာတွေထဲကိုပြန်ဝင်နေကြပြီးတော့မီးရှို့ခံရတဲ့နေအိမ်တွေကိုတန့်ရှင်းရေးတွေပြန်လုပ်နေပါတယ်။ဒေသခံတွေလိုအပ်နေတဲ့အကူအညီတွေကိုတော့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေနဲ့ကုညီကယ်ဆယ်ရေးအဖွဲ့တွေကဝိုင်းဝန်းကူညီဆောင်ရွက်ပေးနေကြတယ်လို့ဆိုပါတယ်။နေအိမ်တွေပြန်ဆောက်ပေးဖို့နဲ့လက်ရှိနေထိုင်ရေးနဲ့စားသောက်ရေးတွေအတွက်ပါကုညီဆောင်ရွက်ပေးနေကြပါတယ်လို့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့ဝင်တဦးကအခုလိုပြောပြပါတယ်
။ကျွန်တော်တို့ကာကွယ်ရေးအဖွဲ့တွေမှလာရောက်လူဒန်းတာမျိုးတို့ဟိုရွေးရည်ရည်လာရောက်ပြီးတော့မှစုပေါင်းလာရောက်လူဒန်းတာမျိုးတို့ပေါ့နော်။ဆန်လို့ပေးတို့အဝစားတို့ကတော့ကျွန်တော်တို့တခါတည်းပါပဲသူရဲ့လူအိမ်အနေထားလေးနဲ့ပေါ့ရာတင်တော့လေးတွေရောခွဲဝေပြီးတော့နီးတဲ့လူတွေရောအကုန်လုံးခွဲဝေပေးနေပါတယ်ဟုတ
်ဝက်လက်မြို့နယ်အတွင်းကိုဒီမတ်လအတွင်းမြမစစ်တပ်ကစစ်ကြောင်းတွေများစွာခွဲပြီးတော့နေမြေရှင်းလင်းရေးတွေလုပ်နေပြီးကြေးရွာတွေကိုလည်းမီးရှို့ခဲ့တာတွေရှိပါတယ်ဒီလအတွင်းမှာပဲဝက်လက်နယ်တွေကကြေးရွာ၁၀ရွာထက်မနည်းစစ်တပ်ကနေမီးရှို့ခဲ့တယ်လို့ဒေသခံတွေနဲ့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်စစ်တပ်ရဲ့နေမြေရှင်းလင်းရေးထိုးစစ်နဲ့တိုက်ပွဲတွေကြောင့်သခိုင်းတိုင်းတွင်းမှာအိုးအိမ်ဆုံးခွာထွက်ပြေးနေကြရတဲ့စစ်ရှောင်းအရေးအတွက်ကတနေ့ထက်တနေ့ပိုးပြီးတော့တိုးလာနေပါတယ်။ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာဒေသကြေးရွာတွေကိုအခြေစိုက်ပြီးတော့အကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးတော့လည်းစစ်တပ်ကစွပ်စွဲထားပါတယ်။ စကိုင်းတိုင်းတွင်မှာအာနာသိန်းစစ်ကောင်စီကိုစန့်ကျင်တဲ့ခြေရာတွေရှိတယ်လို့စစ်ကောင်စီကိုလိုလားတဲ့ခြေရာတချို့လည်းရှိနေပြီးတော့အဲ့ဒီခြေရာတွေကိုစစ်ကောင်စီကပြည်သူ့စစ်အဖြစ်နဲ့လက်နက်တပ်ဆင်ပေးတာတွေလည်းရှိပါတယ်ရှင်။
စကိုင်းတိုင်းဝက်လက်မြို့နယ်ထဲမှာအင်ဂျင်နီယာ80ကျော်စစ်ကောင်စီမိရှုခဲ့တာမှာအဖွားအဝတို့တည်ဆုံခဲ့တဲ့တဲ့ရင်မဆုမွန်ပြောပြပေးခဲ့တာပါ။